ကောဇာတကရေ1383ခုနှစ်တဇာမုံလပြည့်ကျော်15ရက်ခရစ်နှစ်2011ခုနှစ်နိုဝင်ဘာလ25ရက်တောက်ချာနေ့
မနက်ဖြန်စပြီးတော့ကြောင်းတိုက်သာတနင်္ဂူရစာမေးပွဲတပြိုတည်းကျင်းပပေးမယ်ဒုတိယအကြိမ်မြောက်ရောက်သွားပြီပေါ့ဒီနှစ်တော့စာဖြေခုံလေးတွေလည်းစီစဉ်ထားတယ်အဲ့တော့ဒီလိုနာယကစာချတွေကနုနာယကစာချတွေဟာတက်နိုင်နေမြတ်ပြီးပြီးပြင်းပြင်းလေးဖြစ်အောင်ဒီနာယကတွေမရှိဘူးဆိုတာလည်းမဖြစ်အောင်အဲ့ဒါလေးတွေကိုစီမံပြီးတော့ထားပါတပီတော့လည်းလိုအပ်ရင်လာလျှောက်လည်းတက်နိုင်နေမြတ်စီမံပေးမယ်ပေါ့ဒီမှာကတော့စာမေးပွဲလုပ်ပြီးဆိုလို့ရှိရင်တော့အဓိကတော့ကြောင်းတိုက်တန်ဃာတွေအတွက်အဓိကလုပ်ပေးတယ်ဒါပေမဲ့လို့အခြားတန်ဃာတွေလည်းပဲဖြေမယ်ဆိုလို့ရှိရင်ဒီလိုလိုနေနဲ့ဒီမှာခွင့်ပေးတယ်ပေါ့နော်အသက်လည်းပဲကန့်သက်ချက်မရှိဘူးနောင်တောင်နှစ်တွေတော့ဒီစာဖြေတန်ဃာတွေအခြားစာဖြေတန်ဃာတွေဒီလိုလာပြီဆိုလို့ရှိရင်တော့တဖြည်းဖြည်းများလာမယ်ဆိုရင်ဒီလိုလိုနေနဲ့အခြားကြောင်းလေးတွေတည်ဖြေဖို့ဒါစီမံဖို့ရတဲ့နိုင်ငံတွေနဲ့တိုင်ပင်ထားတယ်နောက်ဆုံးသူတို့မရှိဘူးဆိုရင်ဒီပြောတို့ကနေပြီးတော့လျှောက်ပေးရမှာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီထဲမှာကြရင်ရေရှည်ကြပြဿနာတွေရှုပ်သွားနိုင်တယ်။အဓိကဒီစာမေးပွဲဟာအလုံးအတွက်မဟုတ်ပေမဲ့လို့ဖြေလို့ကဖြေနိုင်တဲ့စာမေးပွဲဖြစ်တယ်ပေါ့။ဒါကြောင့်ဒီပြောတို့ဒီမှာနာယကစာချအနုနာယကတွေကတာဝန်ကျလို့ရှိရင်တာဝန်ကျတဲ့နေမှာပြပစီစီလေးနဲ့လှုပ်ပေးပါငါမတော်လေရတာပဲဒီစိတ်တွေမထားပါနဲ့ဒီဟာကိုယ်မှာတာဝန်ရှိတယ်ဒီလိုလိုပါတီမောက်နာတယ်လို့ပေါ့ဟိုကအဖမ်းမမစင်ကြယ်ရင်ပြောပါဆိုတဲ့နေရာမှာယထာခောပနပစ္စေကဗုဒ္ဓတ္တပစ္စေကဗုဒ္ဓတ္တငါကိုမေးနေတာပဲဒီလိုသဘောထားမှာဒီခုလည်းပဲဒီစာမေးပွဲမှာငါမတော်လေရပါတယ်ငါမပါလဲရပါတယ်ဒီစိတ်မထားပဲနဲ့တာဝန်ကျလာပြီဆိုရင်မြက်မြက်နူနူနဲ့ဒါလေးကိုထမ်းဆောင်ပေးဖို့ဒါတပိတော့ရှေးဦးစွာပြောပေးမယ်ဒါမှလည်းပဲဆရာသမားတွေရဲ့ဆန္ဒကြောင်းတိုက်အတွက်ဒီစာမေးပွဲရေရှည်တန်ရှင်းဖို့ဒါတွေကထောက်ပံ့ဖြစ်သွားမှာအဲ့တော့ဒါလေးကိုလေးလေးစားစားတပိတော့နိုင်ကဝိညာဉ်စာရတို့ကကြည်မှုပြီးတော့အလုံးတိုင်ပင်ပြီးတော့လှုပ်ပြီးလိုအပ်ရင်တပိတော့လာလျှောက်တန်တဲ့နေမြတ်ကူညီပေးမယ်ရဒီဆရာသမားတွေစကားနားထောင်တာနဲ့ဆက်ပြီးတော့မနေ့ကတော့တပီတော့ပြောခဲ့တယ်ဒီနေ့လည်းမှတ်တမ်းတင်တဲ့အနေနဲ့ထပ်ပြီးတော့တပီတော့ပြောဦးမယ်ပေါ့တရင်ကျော်လာပြီးကျော်73ရက်နေ့တုန်းကမန္တလေးမြဝတီကြောင်တိုက်ရောက်သွားတဲ့အခါဆရာတော်ရဲ့မွေးနေ့ပေါ့အဲ့မှာအတွေ့အကြုံလေးတွေပြောတဲ့အခါမှာတပီတော့အတန်သွင်းပြီးတော့ဒီမှာလည်းပဲယူခဲ့တယ်နှစ်20ပြည့်စာဆောင်မှာလည်းပဲထည့်ဖို့စီစဉ်ပြီးပြီပေါ့အဲ့တော့ဘာသွားတွေ့ရတယ်လဲဆိုတော့မြဝတီဆရာတော်တပည့်တော်တွေကတော့ဆရာဘုန်းကြီးပဲခေါ်တာပေါ့ဆရာဘုန်းကြီးရဲ့ဘဝငယ်ဘဝဖြတ်သန်းမှုကိုကြည့်လို့ရှိရင်မိဘဆရာသမားကိုတိတ်ပြီးတော့လေးစားတယ်မိဘဆရာသမားစကားကိုမြေဝဲမကြနားထောင်တယ်ဒီချက်ကလေးသွားပြီးတော့တွေ့ရတယ်ဒါတပည့်တော်ပညာကြီးချင်းရဲ့အကြောင်းတစ်ချက်လို့ဒါဟိုတော့လည်းပဲတပည့်တော်ပြောခဲ့ပြီးရူပတ္တိတန်တိရှေဆုံးခန်းကန္တာမှာပါတဲ့ဂါထာလေးကိုဒီလိုဒီဟာလေးနဲ့တွဲပြီးတော့ပြောခဲ့ဘူးတယ်ပေါ့ခုလည်းပဲရှင်ဘုရားတို့အနေနဲ့ဒီခိုင်းလိုက်တဲ့အလုပ်လေးတွေလှုပ်စေခြင်းတဲ့အလုပ်လေးတွေကိုဆရာသမားဘာဖြစ်စေခြင်းတယ်လဲဆရာသမားဘာလှုပ်စေခြင်းတယ်လဲငါဘာလှုပ်ပေးနိုင်မလဲဒီစိတ်ကလေးတွေကိုအမြဲတမ်းပဲထားနိုင်အောင်တပည့်တော်အနေနဲ့ဒါလေးကိုထပ်ပြောပေးမယ်တပည့်တော်တို့လည်းမှားတယ်လို့မှားခဲ့တယ်သို့တော်တက်နိုင်တဲ့များတော့လိုက်နာခဲ့တယ်ပေါ့အဲ့တော့မြဝတီဆရာတော်ရဲ့ဘဝကိုသုံးသက်ကြည့်ရင်ဒီမိဘဆရာသမားတွေရဲ့စကားကိုလေးစားခဲ့တာဘယ်သူစကားတွေကိုလေးစားခဲ့တယ်လဲနောက်တခါဒီဆုံးမလိုက်တဲ့စကားဖြစ်စေခြင်းနဲ့အာဘော်တွေကိုလည်းပဲစူးစားပြီးတော့ကျင့်သုံးခဲ့တယ်ဖြစ်စေခြင်းနဲ့အာဘော်တွေကိုလည်းဘယ်လိုကျင့်သုံးခဲ့တယ်လဲဒါလေးကိုသွားပြီးတော့တွေ့ရတယ် ဘာသွားတွေ့တယ်လဲဆိုတော့ဒီစာမေးပွဲဖြေတာနဲ့ပတ်သက်လို့တပည့်တော်မြတ်မာကနောင်ဆရာတော်ကြီးရဲ့စီကံဆက်ချက်ထဲမှာစိတ်ကောင်းရှိဖို့ကဘာလဲဆိုကြည့်တဲ့မှာနံပါတ်1ကနောက်ဆုံးဒသမအချက်ကအဲ့တော့ဆရာတော်ကြီးရဲ့မူဝါဒရစာတက်ဖို့ကဒသမဆိုတော့စာမေးပွဲဒီအောင်းတဲ့အတွက်မြောက်ကြောမြောက်ကြောဖြစ်တာဒီဒါတွေကိုဆရာတော်ကပြစ်ပြပြီးတော့စာမေးပွဲအောင်ယုံတဲ့တော့သာသနာတော်ကြီးဟာကျက်တည်ရှိမလားလူသားအကျိုးအတွက်မပြုတ်နိုင်ပါဘူးစိတ်တက်တည်ကောင်းနေမှလူသားအကျိုးပြုတ်နိုင်နေဆိုပြီးတော့ဩဝါဒတွေပေးခဲ့တာရှင်ပြတို့လည်းတည်ပြီးသားပဲအဲ့တော့မြာဝတီဆရာတော်ဖြစ်လာမဲ့ဒီလိုလူဆရာဘုန်းကြီးကဘလို့တွေးခဲ့တယ်လဲဆိုတော့ဆရာသမားကစာမေးပွဲမဖြေစေခြင်းဘူးဆရာသမားကစာမေးပွဲဖြေတာကိုအပြစ်မြင်တယ်ဒီတော့ငါစာမေးပွဲမဖြေတော့ဘူးလို့ဆုံးဖြတ်ခဲ့တယ်အဲ့တော့ဒါလေးကိုရှင်ပြတို့စဉ်းစားကြည့်နော်ဆရာသမားကမဖြေနဲ့လို့ပြောသလားမပြောဘူးလားဒါမှမဟုတ်ဆရာတော်ရဲ့ဆရာသမားကစာမွေးဖြေတာကိုအပြစ်ပြောနေသလားဂုံပြောနေသလားဒီအချိန်နေမှာကိုယ့်အကူဖြေလဲပဲအပြစ်တော့မပြောပါဘူးဆရာတော်ကဂုံပကသနာတွေကြောင့်ဂုံပကသနာတွေကြောင့်လက်လာပါတွေကြောင့်နမကြီးလူမှုတွေကြောင့်ဒါတွေကြောင့်သာသနာအားနည်းတာပျက်စီးတာကိုဒါတွေကိုအဓိကပြောတယ်ဒါမှမဟုတ်ဒီပြောသူမြတ်ဝတီဆရာတော်ကဆရာသမားမကြိုက်တဲ့စာမူပွဲကိုငါမဖြေတော့ဘူးလို့ဆုံးဖြတ်ခဲ့တာအဲ့တော့ရှင်ဘုရားတို့တပည့်တော်တို့ဒီဆုံးဖြတ်ချက်ကိုချနိုင်ဖို့လွယ်ပါမလားမလွယ်ဘူးတပည့်တော်ကိုယ်တိုင်လည်းမလွယ်တော့ပါဘူးဘာဖြစ်လို့လဲဆိုတော့စာမူပွဲမပိုင်လေခေရလုပ်ငန်းမလုပ်နိုင်ဘူးလုပ်ငန်းလုပ်တဲ့နေရာမတွင်ကျဲဘူးဆိုတာသိနေတော့ဒီဆုံးမကိုတပည့်တော်လည်းလိုက်နာဖို့မလွယ်ဘူးရှင်ဘုရားတို့လည်းလိုက်နာဖို့မလွယ်ဘူးဒါပေမဲ့လို့မြတ်ဝတီဆရာတော်ဟာဒီဆုံးဖြတ်ချက်ကိုမချခဲ့ဘူးလားချခဲ့သလားချခဲ့တယ်ဒါတစ်ချက်နောက်တစ်ခါဆရာတော်ကမေးတဲ့အခါကျတော့စာမေးပွဲမဖြေတော့ဘူးလို့ပြန်လျှောက်တော့ဆရာတော်ကစာမေးပွဲဖြေတဲ့နေအကြောင်းစာမေးပွဲဂုံထိုက်တဲ့လောက်ရှိမှသာသနာပြုတဲ့နေရာတပည့်တွေမွေးတဲ့နေရာအထိုက်လျောက်လုပ်ငန်းတွင်ကျင်တဲ့အကြောင်းသာသနာပြုလုပ်ငန်းတွေမှာထောက်ပံ့ဖြစ်တဲ့အကြောင်းပြောတော့ဆရာတော်ဟာဒီလိုမြတ်ဝတီဆရာဘုန်းကြီးဟာဆရာတော်ကဒီလိုမင်ကြားလိုက်တဲ့အခါကျတော့လည်းပဲသူ့ရဲ့ရည်ရွယ်ချက်ကိုချက်ချင်းမပြင်ဘူးလားပြင်သလားချက်ချင်းစားပြေမယ်ဆိုပြီးချက်ချင်းပြင်ဒါလည်းပဲဒီလိုမာမနာရှိတဲ့ပုဂ္ဂိုလ်တယောက်ဟာမလွယ်ပါဘူးကိုယ်ကဆုံးဖြတ်ထားတယ်ဒါကိုပြောမှာပဲဆရာတော်ပဲဘာဖြစ်လို့စာမွေးပစ်တွေပြောတယ်လဲဆရာတော်ပြောကလေးတပည့်တော်ဆုံးဖြတ်ထားတာပဲဒါမျိုးတွေနဲ့ဒီလိုအများစုဆိုရင်စောရကတက်နိုင်တယ်ခုတော့မြာဝတီဆရာတော်ဟာဒီဟာမလုပ်ချင်စေခြင်းဘူးဆိုရင်လေမလုပ်ဘူးလို့ဆုံးဖြတ်ခဲ့တယ်ဒါငယ်ဘဝပြန်ပြီးတော့သုံးသက်ကြည့်နောက်တစ်ခါဖြေစေခြင်းတယ်ဆိုတော့လည်းပဲထပ်ပြီးတော့ကောက်ပြီးတော့ဖြေလိုက်တာအဲ့တော့အငယ်တန်းပါဠိလိုဖြေတယ်ဘယ်လိုဖြေလဲတနိုင်ငံလုံးပထမရခဲ့တယ်တနိုင်ငံလုံးဘယ်လိုရခဲ့လဲအလက်တန်းကြီးတန်းလည်းပါဠိလိုပဲဖြေခဲ့တယ်နောက်တစ်ခါတက်ကြတီဟာဒီဝင်ခဲ့တယ်စေတီယင်္ဂနာမှာဘာပွဲရခဲ့တယ်လဲတက်ကြတီဟာဒီလည်းပဲပြီးသွားခဲ့တယ်အဲ့တော့ဒီဆရာသမားစကားကိုဒီလောက်ထိအလေးကရုပြုခဲ့တာဒါလေးကိုတပီတော့တတိထားမိတယ်ပေါ့ဟိုတော့ကလည်းတတိထားမိတယ်ဒီတစ်ခါတော့စိတ်ဝင်စားတာနဲ့ဒီပြော20ပြည့်တဲမှာတရေအကြောင်းလေးတွေကိုမူရင်းအတိုင်းပဲပြန်ထည့်မယ်ဆိုပြီးတော့ဒီဥဝကညာနာကိုကူခိုင်းလိုက်တယ်ဥတ္တမနာကိုပြန်ပြီးတော့တီးဖြတ်ခိုင်းလိုက်တယ်ပေါ့ခုစာကြောတော့ရိုက်နေပြီပေါ့ဒါလေးရှင်ပြားတို့နောင်ကြရင်လည်းပြန်ပြီးတော့ဖတ်ကြည့်ပေါ့ဒီတစ်ချက်မှာလည်းပဲဆရာသမားရဲ့စကားကိုသူများတွေမနာခံနိုင်တဲ့သူများတွေမဆုံးဖြတ်နိုင်တဲ့ဆုံးဖြတ်ချက်တွေကိုဆရာသမားချခဲ့တယ်အံ့ဩစရာကောင်းတဲ့အချက်ပေါ့နော်နောက်တစ်ချက်ကဘာသွားတွေ့လဲဆိုတော့ဒီလိုသူအငဲဒီလိုသိတာတော့အငဲတောင်မှမအောင်သေးဘူးဆရာတော်ကသူ့ရဲ့အထကရာစာဝါတွေကိုလိုက်ခိုင်းတယ်ပါဠိတော်ထာဂရစာဝါဒီကိုဗာတန်းမအောင်ခင်ရလိုက်ခိုင်းတယ်လေအငယ်တန်းမအောင်ခင်ရလိုက်ခိုင်းခဲ့တယ်အဲ့တော့လိုက်တာပဲလိုက်ပြီးတဲ့အခါမှာဘလို့တွေးတယ်လေဆိုတော့ဒီမေးလိုက်လို့ရှိရင်ဆရာသမားမေးလိုက်လို့ရှိရင်မရမှာစိုးရင်ဆရာသမားစိတ်ဆင်းရဲမှာစိုးရင်ဒီတော့ဘာလုပ်တယ်လဲမေးရင်ကြိုတင်ပြီးတော့ပြင်ဆင်တယ်တဲ့စာတက်တဲ့အခါကြိုတင်ပြီးတော့ဘာလုပ်ခဲ့လဲပြင်ဆင်တော့မေးလိုက်တိုင်းဘာဖြစ်တယ်လဲရသွားခဲ့တယ်အဲ့တော့အငယ်တန်းအောင်ပြီးပြီလားမအောင်သေးဘူးလားအတူတက်တဲ့တန်ဃာတော်တွေကသာမဏေကျော်တွေဓမ္မစရိယဘွဲရတွေဒါတွေနဲ့အတူတက်တာအဲ့ ဲ့တော့ဆရာသမားကိုယ်တိုင်ကဆရာဘုန်းကြီးကိုယ်တိုင်ကဗာဒန်းကိုမအောင်သေးဘူးလေအဲ့တော့ဒီနေရာမှာလဲတပည့်တို့တွေးကြည့်ရင်ရှင်ဖျားတို့နေနဲ့ဟာတပည့်တို့ရဲ့စာရီအငယ်တန်းစာရီနောက်ကြမှာပေါ့တပည့်တို့မလိုက်ပြရစေနဲ့ဖျားတပည့်တို့ငယ်တန်းစာလုံနေတာနှောက်ရက်ဖြစ်တယ်ဖျားတပည့်တို့မလိုက်ပြရစေနဲ့တပည့်တို့ဆိုရင်မပြောတော့ဘူးလားပြောတော့သလားဒါပေမဲ့ဆရာဘုန်းကြီးကပြောခဲ့သလားမပြောခဲ့ဘူးလားမပြောခဲ့ဘူးလိုက်ခဲ့တယ်အဲ့တော့စာလိုက်တဲ့နေရာမှာလည်းပဲမေးလိုက်လို့ရှိရင်ဆရာသမားစိတ်ဆင်းရဲမှာဆရာသမားမရလို့ရှိရင်စိတ်မကောင်းဖြစ်မှာဆိုရင်တဲ့အတွက်ကြိုတင်ပြီးတော့ဒုက္ခခံပြီးတော့ပြင်ဆင်ခဲ့တယ်ဒီအကြောင်းနဲ့ပတ်သက်လို့လည်းဒီလိုဆက်သွားဘုန်းကြီးပေါ့နော်ဆက်သွားကန္တာယုံတော်ရကန္တာယုံပုံကျော်တော်ရဘုန်းကြီးပြောဘူးတဲ့ထဲမှာရေးတဲ့ထဲလည်းပါတယ်ထင်တာပဲတပါလဲဆိုတော့အံအောလိုက်တာတဲ့ဆရာတော်စီဘာမှမအောင်သေးပဲနဲ့လိုက်တက်ပြီးတော့မေးလိုက်လို့ရှိရင်တက်ခနဲ့တက်ခနဲ့ဖြေးတာဘာဖြစ်လို့များဒီလိုရတယ်လဲဘာဖြစ်လို့ဖြေးနိုင်တယ်လို့မေးရင်ကြိုတင်ပြင်ဆင်တာသွားတွေ့တယ်တဲ့ဒါဆက်သွားဘုန်းကြီးရဲ့ဆောင်းပါးထဲမှာလည်းပါပါလိမ့်မယ်အဲ့တော့ဒါလည်းပဲဆရာသမားကိုစိတ်မဆင်းရဲစေခြင်းလို့စာစူးစားခဲ့တာဆရာသမားကိုဘာမဖြစ်စေခြင်းလို့စူးစားတာလဲအဲ့တော့ဆရာသမားရဲ့ဘဝမှာဆရာဘုန်းကြီးရဲ့ဘဝမှာငယ်ဘဝတွေကိုပြန်သုံးသက်လို့ရှိရင်ဒီလိုစိတ်တည်းကြီးအောင်တဲ့အတွက်ပညာရှင်ဖြစ်သွားခဲ့တာပဲ။ဘာဖြစ်သွားခဲ့လဲ?ပညာရှင်။အဲ့တော့တပည့်တော်တနေ့ကလည်းပြောပြပြီပဲ။ဒါတပည့်တော်အနေနဲ့ကြောင်းတန်ကားတွေကိုဒီစိတ်ကလေးတွေမွေးစေချင်တာ။ဆရာသမားဘလို့ဖြစ်စေချင်တယ်ဆရာသမားငါ့ကိုဘာတောင်းပေးထားတယ်လဲ။ဒီတောင်းလေးတွေကိုငါတက်နိုင်နေမြဲခြေပင်အောင်လုပ်မယ်။တကယ်လို့မလုပ်တတ်ရင်ငါပြန်ပြီးတော့မေးမယ်။ပါတိပါတနဲ့မတိတလို့တိတလို့နဲ့ဒီလိုနမူးနထူးလေးတွေနေတာဆိုရင်ဒါမသင့်တော်ဘူးဆိုတာဒါတပည့်တော်ပြောခြင်းတာတပည့်တော်တို့လည်းဒီအကျင့်လေးတွေနည်းနည်းရှိခဲ့တာမကောင်းဘူးနောက်ပိုင်းတော့တော်တော်ပြင်ပါတယ်အဲ့တော့ရှင်ဖျားတို့အနေနဲ့လည်းပဲဘာကိစ္စကိုပဲခိုင်းခိုင်းဘာလုပ်ငန်းကိုပဲခိုင်းခိုင်းတက်နိုင်တယ်များတာဝန်ကြည့်အောင်ကိုလုံနိုင်တဲ့စွမ်းရည်ရှိတယ်ဆိုရင်လုပ်ပေးပါတကယ်လို့မလုံနိုင်ဘူးဆိုရင်လည်းပဲဘာကြောင့်ဆိုပြီးတော့အကြောင်းပြပြီးတော့တက်နိုင်တယ်များဘယ်လိုလုပ်ရမလဲဖြစ်နိုင်လို့ရှိရင်တော့ကိုယ်မှာစွမ်းအားလည်းပဲရှိတယ်လုပ်ပိုင်ခွင့်လည်းပဲရှိတယ်လုပ်ခွင့်လည်းပဲပေးနေတယ်ဒါမျိုးတွေဆိုရင်တော့ဖြစ်အောင်ကိုလုပ်တင်တယ်ဒါမှအကြီးအသေးတိုးတက်တာဒါမှဘာဖြစ်တာလဲဒါလေးတွေရှင်ပြားတို့အတွက်တတိထားစရာကောင်းတယ်ဒါကြောင့်မနေ့ကတပည့်တော်ပြောခဲ့တာပဲကြောင်းတိုင်းမှာစာဆောင်လုပ်တယ်စာဆောင်လုပ်တဲ့အခါမှာလည်းပဲတပည့်တော်အနေနဲ့ကြည့်ပြီးတော့ပြင်ပေးကြပါတကယ်လို့မသိတော့ဘူးဆိုရင်လည်းဆွေးနွေးပါခုချိန်တည်းတော့ဒါလေးတွေကအားနည်းသေးတယ်ပေါ့တကယ်မတွေ့လို့လားဒါမှမဟုတ်လည်းပဲဒီမတွေ့လို့ရှောင်နေတာလားအလုံးကိုတပြီးတော့ဖတ်ခိုင်းဖို့ပေးထားတယ်ဘသူပဲလာရှောက်ရှောက်ရပါတယ်ခုချိန်တည်းတော့ဘယ်ဟာကမသိတော့ဘူးဘာကဘာမဖြစ်ဘူးဆိုတာလေးတွေတော့လုံးဝမရှောက်တကယ်ပဲမမြင်လို့ရှောက်ရင်မရှောက်ရင်တော့ကောင်းတာပေါ့မြင်ရင်သားနဲ့ဖာတိပါတာနဲ့သို့မဟုတ်ဒီကိစ္စငါဝင်းမပါတော့ပါဘူးဒီလိုစိတ်တွေရှိလို့ရှိရင်အဲ့ဒါတင့်တော်တဲ့စိတ်ထားလားမတင့်တော်တဲ့စိတ်ထားလားဒါမျိုးလေးတွေရှင်ပြားတို့သိစေချင်တာကြီးလာလို့ရှိရင်လေဒီစိတ်တက်ကိုကိုတောင်းယူနိုင်လို့ရှိရင်တက်နိုင်တယ်မြလှုပ်ပေးရတယ်တကယ်လို့စာမူတွေဘာတွေကြီးလာရင်တောင်းလာလို့ရှိရင်လည်းပဲရေးနိုင်လို့ရှိရင်တက်နိုင်တယ်မြအကောင်းဆုံးဖြစ်အောင်တက်နိုင်တယ်မြရေးပေးတဲ့အလေးလေးတွေလှုပ်ပေးပါအဲ့တော့ကိုယ့်ဘက်ကစိတ်စီရင်တာမေတ္တာတရားတွေထားရင်ကြီးပွားမှာပေါ့ခုမြဝတီဆရာတော်ဆရာဘုန်းကြီးရဲ့ဘဝကိုငယ်ဘဝကြည့်လိုက်လို့ရှိရင်ခုလိုပညာရှင်တစ်ပါးဖြစ်သွားတယ်ဆိုတာဆရာသမားတွေစကားနားထောင်တယ်ဆရာသမားတွေရဲ့စိတ်ဆန္ဒကိုပြေအောင်ဖြေပေးတယ်ဒါလေးတွေသွားပြီးတော့တွေ့တယ်စောစောကသူများမလုံနိုင်တဲ့သူများလုံနိုင်ခဲ့တဲ့အလုပ်တွေကိုလုပ်ခဲ့တာပေါ့ဒါကြောင့်မို့ပညာရှင်ဖြစ်သွားတယ်လို့တပည့်တော်ဒီလိုပဲကောက်ချက်ချရတယ်နောက်တပည့်တော်တောင်မြို့မာကန်တော်ဆရာတော်ကြီးဆရာသမားစကားဘလောက်လေးစားတယ်ဆရာသမားပေါ်ဘလောက်လေးကရုပြုတ်တယ်ဆိုတာဆရာတော်ကြီးရဲ့တပွားတန်တရာအထုပ်ပတိဖတ်ကြည့်ပေါ့အဲ့တော့အထုပ်ပတိထဲမှာအလုံးကိုမပြောလို့ဘူးအကွက်ကလေးတစ်ကွက်ကိုပဲကြည့်လိုက်ဆရာတော်ဟာအခါတပါတော့ဆရာတော်ကိုရင်ဘဝဖြစ်ပါလိမ့်မယ်ကျောင်းသားဘဝလားတော့မသိဘူးပေါ့နော်အဲ့တော့ဆရာသမားဖြစ်တဲ့မြောင်းမြဆရာတော်ရဲ့ဖနက်ကိုဘာလုံးမိတယ်လဲကြော်သွားမိတယ်ဖနက်ဘဝဘာလုံးသွားမိလဲကျော်သွားတဲ့အခါမှာစိတ်ထဲမှာမကောင်းဖြစ်ပြီးတော့ဒီဖနက်ကိုထိုင်ပြီးတော့မလုပ်တလေအဲ့ဒါတောင်မျိုးကန္တာအောင်ဆရာတော်ကြီးရဲ့ဆရာသမားအပေါ်မှာဘလောက်လေးစားတလေဒီအချက်ကသိပ်ပေါ်လဲဒါကြောင့်မို့တပြည့်တို့တက်တလောက်ပညာနဲ့ပညာရှင်လည်းပဲဖြစ်တယ်တက်တလောက်ပညာနဲ့အများအကျိုးပြုသွားတယ်တချို့ဆရာတော်တွေဆိုရင်ပညာတွေတော့သိပ်တတ်တာပဲ ဒါပေမဲ့လို့ကိုတက်တဲ့ပညာဟာနည်းနည်းလေးပဲသုံးချသွားနိုင်တောင်မျိုးဆရာတော်ကြီးရဲ့တချို့ဆရာတွေတော့စာပေကျမ်းဂန်တက္ကတအထူးသဖြင့်ဆန်စကရစ်နဲ့ပတ်သက်လို့ဒါလောက်ကြီးမကျွမ်းကျင်ပါဘူးတပည့်တော်တို့လေ့လာကြည့်တဲ့အခါသို့တော့ကိုတက်တဲ့ပညာနဲ့အကျွမ်းကျင်ပါတယ်ဆိုတဲ့ဆရာတော်တွေရဲ့သာသနာမှာအလုံးလုံးသွားခဲ့တယ်အကျိုးကျေးဇူးတွေပြုသွားခဲ့တယ်အဲ့တော့ဆရာတော်ပညာရှင်ဖြစ်တဲ့တစိတ်တေသာဘသူအပေါ်မှာလေစားခဲ့လို့လဲဘသူစကားကိုနားထောင်ခဲ့လို့လဲဒါလေးတွေကတပည့်တော်အင်မတန်မှမှတ်သားစရာကောင်းတယ်နောက်တစ်ခါဆရာတော်ရဲ့အထက်ကိုပြန်ကြည့်လိုက်ပြန်ကြည့်လိုက်တဲ့အခါမြတ်စွာဘုရားရဲ့အခတာဝကအရှင်သာရိပုတ္တရာကိုကြည်လိုက်ဘသူကိုကြည်ရမလဲရှင်သာရိပုတ္တရာရဲ့သောတာပန်ဖြစ်အောင်တရားဟောပေတဲ့ဓမ္မဆရာငယ်ဆရာဘသူလဲမေးရင်ရှင်အသက်စီမထေပင်စာဝကီ၅ဦးတည်းကအငယ်ဆုံးမထေပေါ့အဲ့တော့ရှင်အသက်စီမထေရဲ့တရားဟောလိုက်တဲ့အတွက်ရှင်သာရိပုတ္တရာလောင်းဖြစ်တဲ့ပရပိုက်ကဘာတီးသွားတယ်လဲအဲ့တော့နောက်ပိုင်းမှာဒီလိုကြည်လိုက်အရှင်အသက်စီအရှိရဲ့မှာသတင်းသုံးနေဆိုရင်ဆရာသမားရှိရဲ့သတင်းသုံးနေဆိုရင်ရှင်သာရိပုတ္တရာဘယ်ဘက်ကိုခေါင်းပြုပြီးတော့ကျိန်းတော်မူလဲတခါရှင်အသက်စီဆရာသမားအနောက်ရက်ကိုသတင်းသုံးနေဆိုရင်ရှင်သာရိပုတ္တရာဘယ်ရက်ကိုခေါင်းပြုတယ်လဲမြောက်ရက်မှာဆရာနေရင်ဘယ်ရက်ကိုခေါင်းပြုလဲတောင်ရက်မှာနေရင်အဲ့တော့ရှင်သာရိပုတ္တရာရဲ့စိတ်တက်ဟာဆရာသမားတွေပေါ်မှာလေးစားသလားမလေးစားဘူးလားဒါကြောင့်သာသနာသမိုင်းမှာရှင်သာရိပုတ္တရာဘယ်အရာမှာဧတရရခဲ့လဲအဲ့တော့ပညာရှင်သာရိပုတ္တရာကြီးကျယ်တာဖျားရှင်ပဲရှိတော့တယ်ဖျားရှင်ရလွဲ့ရင်ဘသူဟာပညာရာကြီးကျယ်ဆုံးလဲဒါလေးတွေကတူတူအင်မတန်မှတ်သားစရာကောင်းတယ်ပေါ့အဲ့တော့ဒါလေးတွေဟာဘာဖြစ်လို့တပည့်တို့ပြောနေရတာလဲဆိုတော့ယနေ့ခေတ်မှာဆရာသမားတွေဟာကိုလေးစားမှုအားနည်းလာလို့အဲ့တော့ဒီเจ้าမှာတော့ထိုက်တလောက်တော်တော်လေးအားရပါတယ်သို့တော့ရှင်ဘုရားတို့အနေနဲ့စိတ်တဲ့ပိုင်းဆိုင်ရာမှာခုနလိုပေါ့ဆရာသမားခိုင်းတဲ့အလုပ်အပြစ်ကင်းတယ်အကျိုးရှိတယ်ဒီလိုအပြစ်ကင်းတယ်အကျိုးရှိတယ်ဆိုရင်ရှင်ဘုရားတို့အနေနဲ့ကြိုးစားပြီးတော့လုပ်ပေးပါအเจ้าမပြနိုင်ရင်ပို့ပြီးတော့ကောင်းတယ်ပေါ့ငါဘလို့နီးနဲ့ဖြစ်အောင်လုပ်ပေးရမလဲအဲတကယ်လို့ဆရာသမားတွေမိဘတွေခိုင်းတာကအပြစ်လည်းပဲရှိတယ်အပြစ်လည်းမကင်းဘူးအကျိုးလည်းမရှိဘူးဆိုရင်တော့ဒါကတော့စဉ်းစားသုံးသပ်ရမှာပေါ့တပည့်တော်ငယ်ဘဝတော်ကခံစားခဲ့ရတာလေးရှိတယ်ပေါ့ဒါလေးတွေဟာတစ်ချိန်မှမကောင်းပေါ့ဗျာဝတ်လိုက်ရင်လည်းလိုက်မှာပဲဘာလဲဆိုတော့တပည့်တော်တောင်မြုပ်မာကနာကိုပြောင်းကနေတော့အသက်က73နှစ်ထဲရောက်နေပြီ73နှစ်မပြည့်သေးဘူးပေါ့ပြည့်ကနေနေနေုံလားဆိုတော့တရင်ကျော်မှာ73နှစ်ပြည့်မှာအဲ့တော့တပည့်တော်စက်ကြဆရာတော်ကြီးကစာချတယ်တပည့်တော်ကလည်းငငယ်ကစာတော်တော်ပြင်းတာနည်းနည်းစာပြင်းတဲ့အပေါ်မှာဒီမထီလေးစားလေးတွေကလည်းရှိတယ်ထင်ပါတယ်အဲ့တော့ဆရာတော်ကြီးကရုပ်တွေ့ချပေးတယ်နန်းကုံသွားတယ်နောက်ပိုင်းမှာဆရာတော်ကြီးကစာပြန်မေးတယ်မရဘူးမရတော့ဆရာတော်ကြီးကတပည့်တော်73နှစ်သားလေးဘလောက်ထိတပည့်တော်အပေါ်မှာမုန်းသွားတယ်လေဆိုတော့မင်းဒီနေ့ကစပြီးငါစီစာလာလုံးဝမတက်နဲ့တော့ဆိုပြီးတော့ဆိုလိုတာကတော့ပြန်မတန်ပေးလိုက်တာပဲဘာတန်ပေးလိုက်တယ်လဲကဲဘလောက်ဝမ်းနေစရာကောင်းလဲတပည့်တော်ဘဝပြန်စင်စားကြည့်တပည့်တော်အဲ့တုန်းကတကယ်လဲဝမ်းနေခဲ့ပါတယ်ကိုကပြင်းတာလဲပါခဲ့တာပေါ့အဲ့တော့ဆရာတော်ကြီးရဲ့အပေါ်မှာကျောင်းသားတွေကိုရင်နေစာချနေတယ်။တပည့်တော်မှာအောက်တပားတဲ့ငါစီဒီနေ့ကစာလာမတက်နဲ့တော့ဆိုပြီးတော့ဒီဘာဖြစ်လို့လဲမေးရင်ဆရာသမားစကားနားမထောင်လို့ဆရာသမားကဒါကြက်ဆိုရင်မကြက်ခဲ့လို့ဒါမျိုးခံစားခဲ့ရတာ။အဲ့တော့ဒီအချိန်မှာတပည့်တော်ကံကောင်းသွားတာကညဝတီဆရာတော်ကတက်ကြသည်ဟာဖြေပြီးလို့ရှိရင်ကန္နာယုံကိုခေါ်မယ်ဆိုပြီးတော့ညဝတီဆရာတော်ကလှမ်းပြီးတော့ခေါ်လိုက်တာ။အဲ့ဒါနဲ့တပည့်တော်မေတော်ကြီးရဲ့စကိုင်းလာဖို့မဟုတ်စိတ်တာစာရေးပေးလိုက်တာပေါ့ဒါနဲ့တပည့်တော်ကန္နာအောင်ရောက်သွားခဲ့တယ်ကန္နာအောင်ရောက်တာတော့မှတပည့်တော်ထင်တယ်16နှစ်လောက်ထိတပည့်တော်စာပေဘက်မှာတော်တော်အားနေခဲ့တာ16နှစ်ကျော်မှတပည့်တော်စာစပြီးတော့စိတ်ဝင်စားခဲ့တာဒါလည်းပဲဥညာဏတိထရဲ့ကျေးဇူးတွေအများကြီးပါခဲ့တယ်ပေါ့ဆိုလိုတာတပည့်တော်ငငယ်လေးရှိသေးတယ်ဆရာသမားစိတ်ဆင်းရဲအောင်လုပ်ခဲ့တယ်ဒါတွေပြန်ပြီးတော့တွေးလိုက်တိုင်းတွေးလိုက်တိုင်းဒါတပည့်တော်မြင်ရင်ရှိရင်နဲ့ပြောနေတာမဟုတ်ဘူးဒါရီရသိပ်ပြီးတော့ဝမ်းနေစရာကောင်းတယ်။ဒါရီကြောင့်မို့တပည့်တို့အနေနဲ့တခါတည်းရင်မှာငါပညာရှင်မဖြစ်တာဒါရီများပါလေသလား။ဒါလေးတခါတည်းရင်တွေးမိတာပေါ့ဗျာ။အဲ့တော့ရှင်ဘုရားတို့အနေနဲ့ဒါလေးတွေကိုတပည့်တို့ဒီမြတ်ဝတီဆရာတော်ရဲ့အကြောင်းလေးတွေဒီ တိတ်ခွေရနေဖမ်းပြီးတော့ဒီမှာတန်းသွင်းခွေရနေကူကူပြီးတော့ကွန်ပျူတာတိဖြတ်ခိုင်းတိဖြတ်ခိုင်းပြီးတော့စာဆောင်နဲ့ထည့်မယ်ဒါလေးတွေကိုရှင်ပြတို့ဖတ်ပြီးတော့ကိုယ့်အတွက်ဒါလေးတွေကလိုက်နာကျင့်သုံးစေရာကျင့်သုံးဖို့နောက်ပြီးတော့တပည့်တော်အကြောင်းပြောပြတာလည်းပဲရှင်ပြတို့အနေနဲ့ရှောင်ကျင်တိုက်တဲ့အာကိုရှောင်ကျင်ဖို့တခါတရံကိုယ်မှစွမ်းနိုင်ပါလေရဲ့ဆရာသမားဒါလေးလှုပ်ပေးပါဆိုရင်မလှုပ်ချင်တာတို့ဒါတပည့်တော်လူပေါ့နော်ဒါမျိုးတွေဖြစ်မှာဆိုလို့ဒါဆိုရင်ဘဝမှာကြည်ပွားတိုးတက်ရေးအားနည်းမယ်တဲ့ဘဝတစ်လျှောက်မှာဘာအားနည်းတတ်တယ်လဲအဲ့တော့ရှင်းဆရာတို့ဒီပြောတယ်လို့ဆိုရင်တော့ဘုံကြီးလို့တတ်မရှိတက်ရှည်လို့ဘုံမကြီးပေါ့ပါတယ်တော့ဆိုလိုတာကကိုပညာတတ်ဖြစ်တယ်ပညာကိုအသုံးမချနိုင်ဘူးပေါ့ဒါမျိုးတွေများလာခဲ့ရင်တကယ်လို့ကိုကဘုံကံတော်ကြီးမပါရဲ့ပညာတတ်မဖြစ်တော့ဘာမှမလုံနိုင်ဒါမျိုးတွေပေါ့နော်လူတွေဘာတွေနဲ့တငယ်ချင်းပေါင်းပေါင်းဒါမျိုးတွေဖြစ်သွားရင်နှမျိုးစရာတိတ်ကောင်းတယ်ဒါကြောင့်မို့တပည့်တော်ပြောပြတာအဲ့တော့အင်ကုတ်တို့နီးကယ်ထဲမှာတပည့်တော်ရန်တွေကြီးပွားတိုးတက်ဖို့အတွက်မြတ်စွာဘုရားဘလို့အာမခံလဲဆိုတော့ဟောဒီယေဝဘိကဝေဘိကုဏံပါဋိကင်္ဂါနောပရိဟာနိဘိကဝေယံနုဘိကုဏံခုငါဘုရားဟောကြားတော်မူခဲ့တဲ့တရားနဲ့ကိုကျင်တရားနဲ့ပြည့်စုံတဲ့ယန္တုအားဟောဒီယေဝကြီးပွားတို့တခြင်းသီတာပါဋိကင်္ဂါလိုရှိသောအကျိုးမြတ်ဖြစ်ပါ၏ပရိဟာနိဆုတ်ယုတ်ခြင်းသည်နောပါဋိကင်္ဂါလိုရှိသောအကျိုးမြတ်မဖြစ်ပါကြေမဟုတ်ပါကြေတဲ့မြတ်စွာဘုရားသူဟောကြားခဲ့တဲ့ဒီအင်္ဂါခုနှစ်ချက်တည်းရတပည့်တို့တစ်ချက်ထဲဒါလေးနဲ့တိုက်ဆိုင်တာလေးကိုပြောပေးမယ်အဲ့တော့ငါဖျားဟောကြားခဲ့တဲ့ကြည်ပွားကြောင်တရားတွေကိုကျင်တရားတွေကျင့်စဉ်တရားတွေကိုကျင့်ရင်တဲ့မြတ်စွာဘုရားကအာမခံခဲ့တယ်ဒီယဟန်ကအမြဲတမ်းပဲကြည်ပွားဖို့ရှေ့ရှုနေပါတယ်တဲ့ဘယ်တော့မှမဆုတ်ယုတ်ဘူးတဲ့အဲ့ဒါဘသူအာမခံခဲ့တာလဲဘာလဲဆိုတော့ယာဝကိဝင်စာဘိကဝေဘိကုရေတေဘိကုထေရာရတ္တညူစိရပပစိတာတန်ခပိတရောတန်ခပရိနာယကတဲ့သာသနာတော်မှာတဲ့ထေရာကိုတဲ့အတ္တဒိက္ခဂုံဝါကြီးတဲ့မထေရီရှိနေတယ်ဒီကြောင်းတိုင်းမှာလည်းပဲကိုတဲ့ကြီးတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိသလားရတ္တညူဝါကြီးတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိသလားစိရပပစိတာတန်ခပိတရောတဲ့တန်ခါရီရဲ့ဖခင်ရာမှာတည်ရှိပြီးတော့အရာအလုံးကိုစာဝနေရေးစီမံပေးတယ်ဒီကြောင်းတိုင်းမှာဒီလိုနာယကတွေကောင်းဆောင်တွေမရှိဘူးလားရှိသလားပညာရေးစီမံခန့်ခွဲပေးတယ်ကိုကျိုးမပေါ့အလုံးတိုးတက်အောင်လုပ်ပေးတယ်ဖခင်ရံမှာတည်ရှိနေတယ်တန်ခါအကြီးတွေမရှိဘူးလားရှိသလားကျမ်းမာရေးဖြစ်လို့ရှိရင်ဆေးရုံထိလိုက်ပို့ပေးတယ်ဆေးရုံမှာစောင့်ရှောက်ပေးတယ်တပည့်တော်ကအကြောင်းကစီမံပေးတယ်ဒါမျိုးတွေရောမရှိဘူးလားရှိသလားဒါဟုပါဠိလိုတန်ခပိတရောတဲ့ပါဠိလိုဘယ်လိုခေါ်လဲတန်ဃာရဲ့ဘယ်ရာမှာတည်ရှိတဲ့တန်ဃာလဲဖခင်ရာမှာတချို့ဖခင်နေတောင်မှဒါမျိုးလုံမပေးပါဘူးတပည့်တို့ကြောင်းတိုင်းမှာနောက်ဆုံးစေဝကုသရာစစာပြေတဲ့ချိန်မှာစရိတ်စကားအစတတ်နိုင်တယ်များဖြည့်စီမပေးဘူးလားပေးသလားအဲ့တော့မြတ်စွာဘုရားတန်ဃာပိတရာဆိုတဲ့ဒီလိုကိုယ်ဖခင်ရာမှာတည်ရှိပြီးတော့ညီရာမှာတည်ရှိပြီးတော့မိခင်ရာမှာတည်ရှိပြီးတော့ပြုစုနေတဲ့မထေရီတွေဆိုတာထေရာဘိက္ခုမထေရီရှိပါတယ်တဲ့တန်ခါပရိနာယကပြတနာတစ်ခုဖြစ်လာရင်ကောင်းဆောင်ပေးနေတဲ့ဖြည့်ရှင်းပေးနေတဲ့မထေရီနာယကတွေစာချတွေမရှိဘူးလားရှိသလားအဲ့တော့သူတို့အပေါ်မှာဘာလုပ်ရမလဲကြီးပွားခြင်းလို့ရှိရင်တေတကရွန်တကရိတန်တိကရုံကရိတန်တိမာနိတန်တိပူဇိတန်တိတဲ့နံပါတ်၁ကတကရိတန်တိတဲ့နံပါတ်၁ကဘာလဲပမာလိုတော့လေးလေးစားစားဆက်ဆံပါတဲ့။ဘာဆက်ဆံမလဲ။အဲ့တော့ဒီမှာတပည့်တော်စီစည်ရင်တောင်ရောက်နေတယ်။အဲ့တော့တချို့တန်ဃာတွေကဆုံးပါတယ်ပြန်ပြောတယ်ဆုံးပါတယ်ပြန်ပြောတယ်မထီလေးစားလုပ်တယ်စားချတယ်မထီလေးစားလုပ်တယ်ဒါတွေတပည့်တော်စည်ရင်ရှိပါတယ်။ဒါလေးတွေကမဖြစ်သင့်တဲ့ဟာလေးတွေတချို့ကိုရင်လေးတွေဆိုရင်ဘာမှအတန်မကြည့်သေးဘူးဒီပုံစံလေးတွေပေါက်နေတာ။ဒါမြတ်စွာဘုရားရဲ့အလိုဆိုရင်ဒီတန်ဃာဟာကိုယ့်ရဲ့ကျေးဇူးရှင်ကိုယ့်ကိုစာချပေးနေတဲ့တန်ခါစာဝတ်နေရည်ပြေလျောင်လုပ်ပေးနေတဲ့ဆရာသမားနောက်ပြီးတော့ကိုယ့်ကိုဘေးရန်နေကင်းကွာအောင်ကြည်ပွားတုတ်တက်အောင်လုပ်ပေးနေတဲ့ဆရာသမားကိုရိုးရိုးသေးလေးစားခြင်းမရှိပါဘူးဆိုရင်မြတ်စွာဘုရားရဲ့တရားတော်အရာကြည်ပွားတုတ်တက်မလားအမြဲတမ်းဆုတ်ယုတ်တဲ့ပဲရှေ့ရှုနေမလားဒါမြတ်စွာဘုရားဟောတာဘယ်သူဟောတာလဲခ ခုနကဒီလိုပြောခဲ့တယ်မြတ်ဝိရိယဆရာတော်တို့ပညာရှင်တွေဖြစ်သွားကြတယ်နောက်ပြီးတော့တောင်မြုပ်ခန္ဓာအောင်ဆရာတော်ဤပညာရှင်ဖြစ်တယ်ဖြစ်တဲ့ပညာနဲ့ရှိတဲ့ပညာနဲ့တိုင်းသူပြည်သားရဟန်းရှင်လူတွေရဲ့အကျိုးကိုမဆောင်ရွက်ခဲ့ဘူးလားဆောင်ရွက်ခဲ့သလားအဲ့ဒီဆရာတော်တွေကဆရာသမားပေါ်မှာလေးစားခဲ့သလားမလေးစားခဲ့ဘူးလားရှင်သာရိပုတ္တရာပညာရှင်ဖြစ်တယ်အဲ့တော့ရှင်သာရိပုတ္တရာသူ့ရဲ့ဆရာသမားငယ်ဆရာကိုမယူသေးခဲ့ဘူးလားယူသေးခဲ့သလားအဲ့ဒီမှာဒါလေးတွေနည်းနည်းလေးရှိနေသေးတယ်တပည့်တော်အနေနဲ့ပြင်ရသလောက်တော့ပြင်ပေးပါမယ်ပြင်မရဘူးဆိုရင်တော့ဒါတမျိုးပေါ့ဆာကြဘုန်းကြီးတွေကိုတော့ဆင်ရဲမခံစေခြင်းမဟုတ်ဘူးအဲ့တော့ဆာကြဘုန်းကြီးတွေကလည်းပဲဒါတွေကိုတပည့်တော်မေးမှမပြောပါနဲ့တပည့်တော်တခါတည်းရင်အားမရတဲ့ချက်တွေကတကယ်ဆိုရင်နာယကတွေဆိုရင်ဒါတွေရှိရင်ဥဆောင်ပြီးတော့ဒါတွေကဖြည့်ရှင်ကိုယ်တိုင်ဖြည့်ရှင်မလို့မရဘူးဆိုရင်တပည့်တော်စီတီလာခဲ့ပါဟိုလိုပေါ့အချိန်ခါခြေနေရကြည်နေပါတယ်ဆိုရင်တော့တပည့်တော်တမျိုးပေါ့ဒါတပည့်တော်နားလဲပါတယ်ဒီလိုမှမဟုတ်ဘဲနဲ့ကိုပြောတယ်ပြောမရဘူးအေးဆေးဆေးနေတယ်ဒါတွေကတပည့်တော်တိုင်ပင်ပြီးတော့လောရမဲ့ချက်တွေဒါတွေကတပည့်တော်အကြီးတွေရဲ့ချွေယွန်းချက်မရှိအောင်ဒါပြန်ပြောတာခုလည်းပဲသူတို့ပြောလို့သိခဲ့ရတဲ့ချက်လေးတွေပါတခါတရံကြတော့လဲအားမရတဲ့ချက်လေးတွေကျောင်းမှာရှိနေသေးတယ်ဒါတို့တပည့်တော်နိုင်ရကတွေအနေနဲ့တက်နိုင်တဲ့မြတ်ပြင်ပေးရမှာပေါ့အဲ့တော့တက္ကရိတန်တိဆိုတာလေးလေးစားစားဆက်ဆံရပါဘလို့ဆက်ဆံရမှာလဲကရုံကရိတန်တိဆိုတာဘာလို့ရမှာလဲအလေးကရုပြုရမှာတကယ်ရိုးရိုးသေးသေးနေရာကိုရှိတဲ့နေရာလာရင်နေရာဘာလုပ်ပေးရမှာလဲထပေးရမယ်စကားပြောလို့ရှိရင်လက်အုပ်ချီပြီးတော့ပြောပါဒါမျိုးလေးတွေကျင့်သုံးပေးပါဒါကြောင့်မို့ဒီပြောလို့ဒီနိုင်ငံကတွေနေနဲ့ဒါနိုင်ငံဘုန်းကြီးဥဝေနာဇာရဆိုရင်အောက်ကဆရာကြီးနဲ့ဒါတွေကတီလာရှင်ကြီးတွေနဲ့လွဲသွားနိုင်တယ်ဒါတွေကမပြောသင့်တဲ့ချက်တွေထင်တယ်နော်ဒါလေးတွေဟိုသိပ်ပြီးတော့ဒါတွေကိုကောင်းတယ်လို့တပည့်တော်မယူဆစေခြင်းဘို့ဒါလေးတွေကိုပြန်ပေးစေခြင်းတယ်အတန်ဃာတွေကတပည့်တော်ရှေ့ထီကိုဘယ်လိုခေါ်နေလဲဆိုတော့ဆရာကြီးလို့ခေါ်တပည့်တော်ကိုမျက်စိလဲလဲသွားတယ်အဲ့တော့ဒါတွေကမကောင်းဘူးလို့တပည့်တော်စိတ်ထဲမှာထင်တယ်ပေါ့အရှင်ဘုရားလို့နေနေလည်းပဲဒါမျိုးလေးတွေမဖြစ်စေခြင်းယင်းဒီလို့ကယင်းဒီလို့တပိုင်းပေါ့ဒါမျိုးလို့ဆရာသမားတပည့်တော်ဆိုရင်ဒီเจ้าမှာအကြီးဆုံးတပည့်တော်ရှေ့မှာဟုတ်ပဲဒါမျိုးကြီးတွေနာမည်ကြီးတွေနဲ့နာမည်ပြတ်ခေါ်တယ်ဆိုတာဒါလေးစားမှုအားနည်းတယ်လို့တပည့်တော်သုံးသပ်လို့ရတယ်ပေါ့ချစ်ခင်မှုတော့ရှိတယ်ဒါပေမဲ့ဘာအားနည်းနေတယ်လဲဒါလေးတွေကိုကိုယ်တိုင်လည်းပဲပြင်ပေးပါဥပညာတိတ်ခါလည်းပဲသူ့ရဲ့တက္ကသိုလ်လေးရှုခဲ့ပါဆိုတဲ့ဒီဩဝါဒဆောင်းပါးထဲမှာကြတော့သူနာမည်ပြောင်းနေခေါ်ခဲ့တာကိုနောက်ဆုံးတော့တောင်းပန်သွားတယ်ဒါလေးတွေကကောင်းတဲ့ဆင်လာလေးတွေပေါ့နော်အဲ့တော့ကရုံကရိတန်တိဆိုတာအလေးကရုပြုရမယ်။ဘာပြုရမလဲ။မာနတန်တိဆိုတာမျက်မျက်နိုးနိုးဆက်ဆံရမယ်။ဘယ်လိုဆက်ဆံရမလဲ။ကြောက်လို့မဟုတ်ဘူး။တန်နိုင်တဲ့မြတ်အကျိုးလိုလားလို့ကိုယ်ဆရာသမားတွေကိုကျေးဇူးတင်လွန်းလို့ပူဇစ်တန်တိဆိုတာတန်နိုင်တဲ့မြတ်ပစ္စည်းဥစ္စာနဲ့ဒီမှာပူဇော်တာလည်းမရှိပါဘူး။အာစရိယပူဇော်ဝဲဆိုတာလည်းမရှိပါဘူး။သို့တော့ရှင်ဘုရားတို့အနေနဲ့တချို့တန်ဃာတွေပူဇော်တယ်လို့ပေါ့ကိုယ်စာမွေးပဲအောင်လိုက်ရင်တချို့ကလျှောက်တယ်ပေါ့နော်တပည့်တော်ကိုလာလှူတယ်တပည့်တော်မလှပါနဲ့လို့ပြောရင်မလှမှန်းသိပါတယ်ဗျာတဲ့လှချင်လို့ပါဆိုဒါတွေကပူဇော်တဲ့သဘောခေါ်တယ်ဘာခေါ်တယ်ဒါတွေကပစ္စည်းတန်ဖိုးမရှိပေမဲ့တပည့်တော်အတွက်မလိုအပ်ပေမဲ့မေတ္တာတရားရှိတယ်ဆိုတော့ဆရာသမားတွေလည်းပဲကျေနပ်မှာပါပဲတပည့်တော်လည်းကျေနပ်တာပဲဒါပေမဲ့လို့မလိုအပ်လို့မလိုအပ်ဘူးလို့ပြောတာဒါပေမဲ့သူတို့ရဲ့စကားလေးတွေကတခါတရံကြတော့ခုနလိုပေါ့မလိုအမှန်သိပါတယ်တဲ့ဒါမဲ့လို့လှူခြင်းလို့ပါဒါမျိုးလျှောက်တယ်ဒါတွေကကောင်းတဲ့လေထာလားမကောင်းတဲ့လေထာလားကောင်းတဲ့လေထာပါဘာမဆိုဒီလိုတို့ဒီပစ္စည်းနဲ့တဏှာနဲ့မြတ်ကိုဆရာသမားတွေကိုပူဇော်တယ်ကောင်းတဲ့လေထာဒါလေးတွေကိုဆက်ပြီးတော့ကျင့်သုံးပေးတကယ်လို့မပူဇော်နိုင်ဘူးဆိုရင်ဆက်ဆံတဲ့နေရာမြင်လို့တဲ့စိတ်နဲ့ဆက်ဆံရမယ်နောက်ဆုံးမှာစကားကိုနားထောင်ရင်မြတ်စွာဘုရားဘယ်လောက်ထိဟောတယ်ဆိုတော့တေသင်္စာတောတပံမင်းညိတ်တန်တီတဲ့ဆရာသမားတွေရဲ့စကားကိုတောတပံနာယူရမယ်လို့မင်းကြီးတန်တီနှလုံးသားထဲမှာစွဲနေအောင်လှုပ်ထားပါတဲ့အဲ့တော့ဆရာသမားစကားကိုနားထောင်ရမလားမနားမထောင်ရဘူးလားအဲ့တော့ဒီလိုအင်္ကာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်ဘာဖြစ်မလဲဟောဒီယေဝဘေကဝေဘေကုဏံပါတိကင်္ကာနောပရိဟာနီတဲ့တိုးတက်ပြီးရင်တိုးတက်ရင်ဖြစ်မယ်တဲ့ဘာဖြစ်မလဲဘယ်တော့မှမဆုတ်ယုတ်ဘူးတဲ့ဘယ်လိုမိန်တယ်လဲအဲ့ဒါဘယ်သူမိန်ကြားခဲ့တဲ့ဇာတ်လဲဒါကြောင့်မို့ဒါလေးတွေအရှင်ဘုရားတို့တတိထားတဲ့အချက်လေးတွေပေါ့ဒီပြောမြတ်ဝရီဆရာတော်ရဲ့ဆောင်းပါးကိုဖန်ရင်းတဲ့ကိုကျောင်းတိုက်လေးပဲဒါချွေယွင့်ချက်လေးတွေပြင်မယ်ဒ ဒါကြောင့်မို့ဒါလေးတွေကိုပေးတာအဲ့တော့ရှင်ဖျားတို့အနေနဲ့ကိုကိုကိုပြန်ပြီးတော့စစ်စစ်ကြည့်ခိုင်းလိုက်တဲ့အခါတောင်ဝင်ကြလာတဲ့အခါဒီတောင်ဝင်လေးတွေကိုမျက်မျက်နှူးနှူးနဲ့လှုပ်သလားမလှုပ်သေးဘူးဆိုရင်တက်နိုင်တယ်များစူးစမ်းပြီးတော့လှုပ်ပါလူတွေတည်းကြည့်လို့ရှိရင်လေဒီလိုပဲမိဘဆရာသမားစကားဟာမှန်လဲမှန်နေကြိုးရှိတယ်ဆိုရင်မိဘရဲ့ဆန္ဒကိုဖြည့်ဆည်းပေးတဲ့သာသမီမိဘကိုငါဘလို့များကျေးဇူးဆက်ရမလဲဆိုတဲ့သာသမီတွေဟာနောက်ဆုံးပစ္စည်းဥစ္စာလည်းပဲထိုက်တဲ့လောက်ချမ်းသာတာပါပဲပစ္စည်းမချမ်းသာတောင်မှစိတ်ချမ်းသာတာပဲပစ္စည်းမချမ်းသာတောင်မှဒါဘုန်းကြီးတို့အရေးကြီးတယ်ပေါ့အဲ့တော့ကိုကနေပြီးတော့ဒီလိုတက္ကတဂရုကတမာနိတပူဇိတဆိုတဲ့အလေဂရုပြုမယ်ရိုးရိုးသေးသေးလုံမယ်မျက်နှိုးမယ်တန်တန်နဲ့မြပစ္စည်းလေးနဲ့ပူဇော်မယ်ပစ္စည်းမရှိရင်ဆရာသမားကိုပူဇော်မယ်ဒီနေ့ကိုရင်တပါးထွက်သွားတယ်ဆိုရင်လည်းရှင်ဘာကုလတင်တယ်အဲ့တော့သူ့မှာဒီကာယကံဝစီကံမနောကံတွေနဲ့ပြင်မမိရင်ခွင့်လွတ်ပါဆိုပြီးတော့ဩဃတကတို့ကျိုးနဲ့တောင်းမှန်သွားတယ်ဒါတွေဟာဆရာသမားတွေကိုပူဇော်တဲ့သဘောဒီမှာနေတဲ့ခိုက်ဆိုရင်ဆရာသမားဂျေဇုနဲ့ကိုဂျေဇုဟာဘယ်ကပိုများမလဲဆရာသမားဆိုတာတန်ခပိတရဟောဒီမှာတိုက်တာအတွက်အလုံးအနစ်နာခံပြီးတော့ကိုယ်တိုင်လည်းပဲစာသင်တယ်တပိုင်းကလည်းပဲစာချနေတယ်ဒါတွေဟာဖခင်ရာတည်ရှိတာပဲအလုံးလေးလေးစားစားလုပ်ရမယ်မျက်နှိုးတာတပိုင်းလေးစားတာကတပိုင်းစောစောကလို့ပေါ့ဆရာသမားတွေကိုနာမည်ဖြတ်တင်နဲ့ခေါ်တာတော့တပည့်တော်အနေနဲ့သိပ်ပြီးတော့မကောင်းဘူးလို့ယူဆတယ်ဒါကြောင့်မို့ဒါထုတ်ပြီးတော့ပြောလိုက်တာပါသိနေတာတော့ကြာပြီပေါ့ဒီလိုနိုင်ငံကားတွေအနေနဲ့လည်းပဲဒါတွေကိုပြင်ပေးစေခြင်းနဲ့ပေါ့ဒါတွေကမကောင်းဘူးဒါကြောင့်မို့တန်ခါတွေအနေနဲ့လည်းကနေ့ကစပြီးတော့အဲ့ဒါလေးတွေဖျောက်ပေးပါဒီဆရာသမားတွေရှိအခြားသူတွေရှိဒါမျိုးတွေခေါ်တယ်ဆိုတာတပည့်တော်တောင်မှတစ်ခါတည်းရန်ကြောင်းကြောင်သွားတယ်ဆရာကြီးဆိုတာဘာမှန်းကိုမသိလိုက်တာနောက်မှသဘောပေါက်ပေါက်သွားတယ်ဒီအချက်တွေဟာလေးစားမှုအားနည်းတဲ့အချက်တွေမကောင်းဘူးပေါ့ဗျာချစ်ခင်မျက်နှိုးတာကတော့ကောင်းတယ်မလေးစားတာတော့မကောင်းဘူးပေါ့ဒါလေးတွေသတိထားသင့်တဲ့အချက်တွေနောက်တစ်ချက်ကတပည့်တို့ဗုဒ္ဓဘာသာဝင်နေတဲ့တန်ဃာတော်ရှင်မြတ်တွေမြတ်စွာဘုရားကတော့ဒါမျိုးဟောတယ်ပေါ့ခုဆိုလို့ရှိရင်ဆရာသမားတွေအပေါ်မှာမေတ္တာတရားကိုကိုယ်ကမပေးရဘူးလားပေးရမှာလားမိဘပုံမှာလည်းပဲပြုစုပါဆိုတာမိဘပုံကိုဘာပေးရမှာလဲမေတ္တာတရားပေးရမှာအဲ့တော့မေတ္တာတရားပေးရင်မြတ်စွာဘုရားဒီလိသဝီကုမာရကတုတ်တန်ကြဘာလဟောလဲဆိုတော့တမေနံမာတာပိတရောတမေနံသမဏဗျမနာတက္ကတာကရုက္ကတာမာနိတာပူဇိတာကလျာဏေနမနတာနုကံပန္တိစီရံဇီဝဒီကမာယုံပါလေဟိတိတဲ့အဲ့တော့ကိုကဆရာသမားတွေပုံမှာမိဘအပေါ်မှာမေတ္တာတရားနဲ့ဆက်ဆံပြီးမေတ္တာတရားပေးပြီးလေးစားပြီးဆိုရင်မိဘဆရာသမားတွေကလည်းကိုယ့်အပေါ်မှာမေတ္တာနဲ့ပြန်ဆောင်လျှောက်တယ်တဲ့။ဘာနဲ့ပြန်ဆောင်လျှောက်လဲ။အဲ့တော့မေတ္တာဆိုတာတပည့်တို့စကားပုံရှိတယ်လေ။ဆိုရိုးစကားလေးရှိတယ်။အလျားနံမရှိပေမဲ့ဘာတော့ရှိတယ်လဲ။အဲ့တော့ကိုယ်ကမေတ္တာပေးရင်ဘာရမလဲ။ဆရာသမားကိုမေတ္တာပေးရင်ဆရာသမားထံဘာပြန်ရမလဲ။တပည့်ကိုမေတ္တာပေးရင်တပည့်ထံဘာပြန်ရမလဲ။ဆူတောင်းစရာလိုသလား။မလိုဘူး။ဒါလေးတွေကသိပြီးတော့အရေးကြီးတဲ့အချက်လေးတွေ။အဲ့တော့တပည့်တို့ဗုဒ္ဓဘာသာဝင်တွေကကြတော့အများစုပေါ့နော်ဗုဒ္ဓဘာသာဝင်တွေမဟုတ်အားလုံးကကြတော့မေတ္တာတရားကိုကိုယ်ကပေးဖို့မေ့နေတတ်တယ်။ကိုယ်ကပေးဖို့ဘာဖြစ်တတ်တယ်လဲ။ကိုယ်ကပဲအမြဲတမ်းလိုချင်နေတယ်။ကိုယ်ကပဲအမြဲတမ်းဘာဖြစ်လဲ။အဲ့တော့လိုချင်တော့ဘာဖြစ်လဲဆိုတော့ငါပေါ်ကြတော့ဂယုမဆိုင်ဘူးငါကတော့ဘာလုပ်ပေးရတာအဲ့တော့တပည့်တွေထဲမှာလည်းပဲဒါမျိုးလေးတွေဖြစ်သွားခဲ့တာရှိတယ်အမှန်ကတော့မဟုတ်ပါဘူးအာလုံတက်နိုင်တယ်များတော့တပည့်တော်အာဂတိကင်းအောင်အာဂတိကင်းအောင်တပည့်တော်ရဲ့စံနမူနာကြည့်လို့ရှိရင်တပည့်တော်ရဲ့အမျိုးတပည့်တော်ရဲ့ရွာသားတွေတပည့်တော်ဘာများပို့ပြီးတော့လုပ်ပေးတယ်လေဒါရှင်ဘုရားတို့ရှင်းရှင်းလင်းလင်းသိတာပဲဒါပေမဲ့တချို့ကြတော့မေတ္တာတရားကိုကိုယ်ကပေးရမှာဆိုတာမသိတော့ဒါကိုသိပြီမဲ့မကျင့်နိုင်တော့ဘာဖြစ်တယ်ညာဖြစ်တယ်နဲ့ဒါမျိုးလေးတွေမပြောတတ်ကြဘူးလားပြောတတ်ကြလားပြောတတ်တဲ့အတွက်ခုဆောင်းမလေးတွေနဲ့ထုတ်ပြီးတော့ဒါမျိုးလေးတွေမဖြစ်ဘူးရေးစားကြတော့ဒါလေးတွေကလည်းဝမ်းသာစရာကောင်းပါတယ်ကိုတပည့်ချင်းတွေကတပည့်တော်ကတိုက်တွန်းချက်မဟုတ်ဘဲနဲ့ကိုအသိဉာဏ်နဲ့ကိုဒါတွေကမှားယွင်းနေဆိုတာသိလာပြီးတော့ရေးလာတဲ့ဆောင်းမလေးတွေလည်းတွေ့လာတယ်နောက်ပြီးတော့ဘေးမှာလည်းပဲဒါလေးတွေမလောက်ကောင်းဘူးဆိုပြီးတော့တလောကဥပဉ္စဏရိယပြောတယ်လို့ပေါ့ဒါမျိုးလေးတွေပြောလာတာဒါလေးတွေကကောင်းတဲ့အလုပ်တွေပေါ့အဲ့တော့မေတ္တာတရားဆိုတာမြတ်စွာဘုရားကစပြီးတော့ပေးစေခြင်းသလားကိုယ်ကပဲရအောင်ယူသင့်သလားမေတ္တာပေးပြီဆိုရင်ဘာပြန်ရမလဲအဲ့တော့မေတ္တာပြန်ရတယ်ဒါမှမဟုတ်တပည့်တော်အများစုကမေတ္တာကိုလိုချင်ကြသလားပေးချင်ကြသလား လိုချင်တဲ့လူပဲများတယ်ဒါကြောင့်မို့ပွားစီပွားစီနဲ့အိတ်တမစ္စရိယတန်နေဒေါသဒေါမနတတန်နေမကျေနပ်တန်နေကြောင်းထဲမှာမကျေနပ်တန်နေများလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဲခတ်ကြည့်လိုက်ဒီပုဂ္ဂိုလ်ဒီမေတ္တာကိုလိုချင်နေတာလားပေးချင်နေတာလားပေးချင်တဲ့ပုဂ္ဂိုလ်ကျပေးဆက်ရတာကိုပဲနှလုံးသားထဲမှာပျော်သွားတယ်ဒါကြောင့်မို့ဆရာသမားတွေအများစုကမေတ္တာစစ်ပြီးဆိုရင်တပည့်တွေကိုအမြဲတမ်းပြစ်တောက်ပြစ်တောက်နဲ့မပြောဘဲနဲ့ပေးဆက်နေရတာကိုပျော်ပြီးတော့သူတို့တိုးတက်အောင်ပဲလှုပ်ပေးတယ်တပည့်တွေလည်းပဲဆရာသမားအပြစ်မပြောဘဲနဲ့တက်နေသေးမြငါနေတုံးမှာဘာမှလှုပ်ပေးနိုင်မလဲဒါလေးတွေလှုပ်ပေးတယ်ဒါကြောင့်မို့မေတ္တာတရားဟာလိုချင်လို့ကောင်းတာမဟုတ်ဘူးပေးမှကောင်းတဲ့အရာဝတ္ထုပေးပြီဆိုရင်လည်းပဲဒီပြောတို့အသွားပြန်ရှိသလားမရှိဘူးလားဘာတော့မရှိဘူးလဲအလျားဒါတွေကဒီပြောတို့ယုံကြည်ဖို့လိုတယ်မြတ်စွာဘုရားကလည်းခုနဟောပြီလေကလျာဏိနမနာတာနုကံဗန္တိစီရန်ဇီဝအဓိကမယုံပါလိတိတဲ့မေတ္တာတွေတောင်းလို့ပေးတာလားအလိုလိုပြန်ပေးတာလားနောက်တကမာတာပိတာနုကံပိတတသမဏဗျမနာနုကံပိတတမဟာနာမကုလပုတ္တသဟုတ်ဒီယေဝပါတိကင်္ဂါနောပရိဟာနိတဲ့မေတ္တာတရားရလာပြီဆိုလို့ရှိရင်ကြီးပွားတိုးတက်တယ်တဲ့မေတ္တာရလာရင်ဘာဖြစ်တယ်လဲအဲ့တော့မေတ္တာဟာကိုယ်ကပေးလိုက်ပြန်လာတာတောင်းတစရာမလိုဘူးကြည်ပွားတိုးတက်ဖို့တောင်းတစရာမလိုဘူးအဲ့တော့ကိုယ့်ရဲ့တာဝန်သည်ဘာပေးဖို့ပဲရှိလဲမေတ္တာပေးဖို့ပဲရှိတယ်အဲ့တော့တပည့်တို့ဒီတွေးကြည့်လိုက်ပေါ့နော်မျိုးစေ့တစ်ခုမျိုးစေ့တစ်ခုကမှန်ကန်တယ်ဆိုပေမဲ့လို့မြေတက်ရေတက်နေရောင်ကြီးအလင်းတက်မရရင်အပင်ပေါက်ဖို့လွယ်ပါမလားမလွယ်ဘူးအဲ့တော့ဒီမျိုးစေ့ဟာမြေတက်နဲ့ထိတွေ့မှရေတက်နေရောင်ကြီးစားတဲ့အလင်းတက်ဒီဓာတ်တွေနဲ့ထိတွေ့မှာအပင်ပေါက်မယ်အပင်ပေါက်ပြီးတော့ဒီအပင်ကလည်းတန်ဆွမ်းပြီးတော့အသီးပွင့်တွေမဖြစ်ထွန်းဘူးလားဖြစ်ထွန်းမလားဒီလိုပဲတပည့်တော်တို့လုံနေတဲ့ပရိယပฏิပတ်ကုသိုလ်တွေဆိုတာမျိုးစေ့တွေပဲကုသိုလ်တွေဆိုတာဘာတွေလဲဒီမျိုးစေ့ကိုမြန်မြန်အပင်ပေါက်အောင်လှုပ်ချင်လို့ရှိရင်မေတ္တာကရုဏာဆိုတဲ့ဆရာသမားတွေမိဘတွေတရင်သုံးဘော်တွေရဲ့မေတ္တာဓာတ်ရေဓာတ်မြေဓာတ်ကရုဏာဓာတ်ဒုက္ခရောက်မှဆူရင်တာဒုက္ခမရောက်အောင်တားမြစ်တာဒီမေတ္တာကရုဏာဆိုတဲ့ရေတက်မြေတက်တွေမလိုအပ်ဘူးလားလိုအပ်သလားဒီဓာတ်တွေရလို့ရှိရင်ဒီပြုတ်လို့လုတ်တဲ့ကုသိုလ်မျိုးစေ့ဟာအပင်လည်းပဲကြီးထွားမယ်မဉဏ်ဖူဉဏ်နိဗ္ဗာန်ဆိုတဲ့အသီးပွင့်တွေမဖြစ်ဘူးလားဖြစ်မလားဒါကြောင့်ဆရာသမားမိဘတွေစီကပစ္စည်းအမွေကိုတောင်းတတင်သလားဒါမှမဟုတ်ရင်မေတ္တာတရားကိုတောင်းတတင်သလားဒါပေမဲ့ဒီပြုတ်တို့အများစုကဘာကိုပဲတောင်းတသလဲဒါကြောင့်မို့ဒီပြောလို့မြောင်းများဆရာတော်ကြီးကမိန်ခဲ့ဘူးတာခုခေတ်စာသင်သားတွေရတဲ့တီကာကျော်စာဝါတဝါချပေးတဲ့ဆရာသမားကိုသင်္ကန်းတစုံသင်းမိုင်တစ်ထည်ပေးတဲ့ဆရာသမားလောက်အလေးကရုမပြုဘူးတဲ့ဒါဒီပြောလို့မေတ္တာကိုလိုချင်တဲ့သဘောလားပစ္စည်းကိုမမောတဲ့သဘောလားပစ္စည်းကိုမမောရင်တော့ဘယ်တော့မှအကျိုးမပေးပါဘူးဒီပြောလို့အမွေရာတိုင်းလည်းပဲဒီအမွေကြီးအထအကျိုးပေးတာမဟုတ်ပါဘူးအထောက်ပံ့လောက်ပဲဖြစ်တယ်တကယ်တော့ကုသိုလ်မျိုးစေ့ကအကျိုးပေးတာဘာအကျိုးပေးတာလဲဒီကုသိုလ်မျိုးစေ့ရှင်သန်လာအောင်မေတ္တာကရုဏာဆိုတဲ့ရေဓာတ်မြေဓာတ်တွေလိုအပ်တယ်ရေဓာတ်မြေဓာတ်ဆိုတာဘာတွေကိုပြောတာလဲမေတ္တာကရုဏာဒါလေးကိုရှင်ဘုရားတို့တပည့်တော်သိစေခြင်းလို့ဒါဒီနေ့ညပြောတာဒါကြောင့်ရှင်ဘုရားတို့အနေနဲ့အရာရာမှာမေတ္တာကိုမျှော်လင့်နိုင်ကြပါစေမေတ္တာကိုမျှော်ပြီးဆိုရင်ကိုယ်ကဘာစပြီးတော့ပေးရမလဲမေတ္တာစပြီးရင်ဘာပြန်ရမလဲမေတ္တာဆိုတဲ့ရေဓာတ်မြေဓာတ်ရရင်ကုသိုလ်မျိုးစေ့ဟာမြန်မြန်ကြီးထွားမလားမကြီးထွားဘူးလားနောက်ဆုံးဘလောက်ထိအသီးပွင့်တွေဖြစ်မလဲဆိုတော့မဉ္ဉံဖုန်ဉ္ဉံနိဗ္ဗာန်ဆိုတဲ့အသီးပွင့်တွေဖြစ်ပါတယ်ဒါကြောင့်ရှင်ဘုရားတို့အနေနဲ့ဆရာသမားမေတ္တာကိုရနိုင်ဖို့အတွက်မိဘမေတ္တာကိုရနိုင်ဖို့အတွက်တပည့်တွေရဲ့မေတ္တာကိုရနိုင်ဖို့အတွက်ကိုယ်အားဖြင့်မေတ္တာတရားကိုပေးဆက်နိုင်ရပါစေအဲ့ဒီလိုပေးဆက်ခြင်းအားဖြင့်နောက်ဆုံးမှာသာသနာနဲ့လောကဒါမှမဟုတ်လောကအတွင်းမှာအာလုံးသောပုဂ္ဂိုလ်ဒီပုံမှာငြင်းချမ်းမှုကိုလည်းပဲပေးနိုင်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ရပါစေ။ဒီလိုဆောင်ရွက်ချီးပြီးတော့တဖြည်းဖြည်းနဲ့နှလုံးသားထဲမှာပါရမီတွေရင့်တန်ပြီးမဉ္ဇဉ်ဖွဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အာဇာနည်များဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်သတည်း။